ခေါတောင်းမြို့ရက်တပ်ဖွဲ့ကနေဒီရက်ပိုင်းအတွင်းမြန်မာကျပ်ငွေ 9,000 တန်အတုကာလတံမိုး 340 ကျော်ကိုဖမ်းဆီးရမိခဲ့ပါတယ်။ဒီငွေအတုတွေဟာဒေသခံတွေကြားမှာပြန့်နှံ့နေတဲ့အတွက်ခေါတောင်းမြို့ကဒေသခံတွေဟာဒီငွေအတုကိစ္စနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေပြည်စုံကိုတော့ထိုင်းအခြေစိုက်သတင်းတော်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါခင်ဗျာ
။ဟုတ်ကဲ့ပါ။တနင်္သာရီတိုင်းကောရောင်းမြို့မှာငွေတု 340 ကျော်ကိုနေမြေခံရဲတပ်ဖွဲ့တွေကနေတရက်ပိုင်းတွင်မှာဖမ်းဆီးမိခဲ့ပါတယ်။အခုဆိုရင်ကောရောင်းမြို့ထဲမှာငွေတုတွေပြန့်နှံ့နေတဲ့အတွက်ရောင်းဝယ်လဲလှယ်ထားတဲ့ဒေသခံဈေးဆိုင်တွေနဲ့ငွေလဲလှယ်ရေးဆိုင်တွေအနေနဲ့စိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့ငွေလဲလှယ်ရေးဆိုင်ရှင်တူကအခုလိုပြောပါတယ်။
ဒီတိုင်းဆိုင်မှာပါရမချွေ၄ကျပ်တောင်းဝယ်လိုက်တယ်ဒုတိယငွေဘတ်၄တောင်းဆိုတာဒီကသွားလဲခိုင်းငွေနဲ့မြန်မာငွေလဲလဲနေနေရတယ်ဒါကသူတို့ငွေစုစဲဆိုဖက်ချလို့ကြည့်တယ်လေသွားလဲတဲ့အချိန်မှာငွေကအပလေးဖြစ်နေတော့သူကလဲမကန်ဘူးအဲဒီမှာချွေဆိုင်မှာတခါခက်ပြီးသွားဝယ်တယ်အဲဒီမှာချွေဆိုင်ကနေမြုံတင်ကဖြစ်တော့ခံငွေလဲတဲ့လူတွေကလည်းချွေဆိုင်ပြန်လာပြောတော့အဲ့ဒါငွေစေးတာပြန်ကြည့်တော့ငွေကသူ့ပြစ်တယ်ကောင်းမလေးတော့မဝေရန်ချိုးလဲတာတွေရောအလုံးတူရတာတွေရောဆိုလို့ရှိရင်အလုံးက340ကျော
်ငွေတုကန်ဆန်သူမဝေရန်ဖြူကိုစက်တင်ဘာလ2ရက်နေ့မှာကိုရောင်မြူရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့တာပါဒီငွေတုတွေကိုကိုရောင်မြူအင်းညင်ရင်ရက်ကွက်နေအသက်24နှစ်အရွယ်မဝေရန်ဖြူကနေရွှေဆန်တင်နဲ့ထိုင်းမြန်မာငွေလဲလှယ်ရေးဆိုင်တွေမှာငွေလဲလှယ်ရွှေဝေရာကနေတင်ကံမကင်းဖြစ်ပြီးဖမ်းဆီးမိခဲ့တယ်လို့အဆိုပါငွေလဲလှယ်ရေးဆိုင်ပိုင်ရှင်ကဆက်ပြောပါတယ်
9,000တန်ကန်းနေတဲ့ဒီရောမြုပ်သူမြုပ်သားတွေကအဲ့ဒါစိုးရိမ်နေတယ်ဈေးထဲမှာလည်းတော်တော်များများဝယ်ထားတယ်။ဘာမှလည်းအခုဖမ်းချုပ်တာကျွန်တော်မြုပ်ထဲမှာဒီဈေးဆိုင်တွေရောဆွေဆိုင်တွေရောဒီဘက်လည်းခဏလေးပါအကုန်မေးကြည့်တော့မြန်မာငွေနဲ့ခိုင်းငွေနဲ့လဲလှယ်နေနေရတယ်မှာအကုန်မေးကြည့်တော့သူတို့တော်တော်များများအဲ့ဒါလဲထားတယ်တဲ့ငွေအတုဆဲဆိုတာကျွန်တော်တို့ခွဲခြားလို့မသိဘူးတဲ့အဲ့ဒီသူတို့ကအဲ့လိုဥပဒေရပါတယ်ဒီ9,000တန်ပေါ့နော်သူလိုက်ဝယ်ထားတာနေရတော်တော်များများဝယ်ထားတာကို9,000နဲ့သူတွေကထိုက်နှက်နေတာတခြားမဟုတ် 9,000 ဆိုတော့မကင်ရဲဘူးဖြစ်နေ
ငွေတူရောင်းဝယ်သူမှတ်ဝေရန်ဖြူကတော့ကိုတောင်ရဲစခန်းမှာဖမ်းဆီးစားပြီးအခုဆိုရင်ရဲစခန်းကနေစစ်ဆေးနေစဲလို့ကိုတောင်မြို့နယ်နေထိန်ဦးကျော်မူဦးကပြောပါတယ်
ဒီလိုကံရတယ်ကျွန်တော်တို့ရေရည်ဟိုဘယ်ရာရှိရေရည်ကိုဆစ်နေတယ်ဒီနေ့ကစစ်ဆေးတော့စစ်တယ်ကိုရဲ့
ငွေတုကန်ဆန်သူမောက်ဝေရန်ဖြူဟာနိုင်ငံကူးလက်မှတ်ကန်ဆန်ထားသူဖြစ်ပြီးဒီ9,000တန်ငွေတုတွေကိုထိုင်းနိုင်ငံကနေတစ်စစ်တင်သွင်းလာဖို့ရှိတယ်လို့ရဲစခန်းနဲ့နှိစသူတူကပြောပါတယ်။ပြီးတဲ့1996ခုနှစ်ကလည်းထိုင်းနိုင်ငံသားနှူးကနေထိုင်းဘတ်ငွေ900တန်အတု320လောက်ကောတောင်းမြို့မှာဖမ်းဆီးရခဲ့ပြီးမြန်မာဘက်ကနေဖမ်းဆီးထောင်ချခဲ့ပါတယ်။ဒီနှစ်ဩဂုတ်လ24ရက်နေ့မှာလည်းရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့နယ်ခွဲမှာထိုင်းမြန်မာနှစ်နိုင်ငံမှတ်ပုံတင်ကန်ဆောင်ထားတဲ့အမျိုးသမီးတူကို9,000တန်မြန်မာကျပ်ငွေအတု350နဲ့တူဖမ်းဆီးရမိခဲ့ပါတယ်ခင်ဗျာ။